မြန်မာနိုင်ငံအတွင်းကကလေးငယ်တွေအကန့်အသတ်မရှိလွတ်လပ်စွာဖွံ့ဖြိုးတိုးတက်နိုင်ရေးအတွက်သူတို့အနေနဲ့ဘာသာတရားကိုလွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်ဟာအခရာကျတယ်လို့မြန်မာနိုင်ငံမှာရှိတဲ့ဘာသာရေးလေးကူကခေါင်းဆောင်တွေကကြေညာချက်ထုတ်ပြန်လိုက်တဲ့အပေါ်
The UN Children's Fund today welcomed a statement by the leaders of the country's four main religions, calling for the respective religious freedom and tolerance as a central condition.
မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့နီကလာနိုင်တဲ့အမြဘာသာရေးဆိုင်ရာတက်မှမှုဖြစ်ပေါ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်အခုလိုကြေညာချက်ထုတ်ပြန်လိုက်တာပါဘာသာရေးကောင်းဆောင်တွေအနေနဲ့ကလေးငယ်တွေရဲ့အခွင့်အရေးအတွက်လှုပ်ဆောင်ပေးခြင်းအပြင်သူတို့ကိုကိုယ်ွယ်ရာဘာသာတစ်ခုချင်းစီအတွင်းမှာအများပြည်သူရဲ့ယုံကြည်ကိုးစားမှုကိုရရှိနိုင်ကြောင်းမြန်မာနို ပေး ဆောင်ရွက်ကြဖို့နဲ့ ဒီလို လုပ်ဆောင်ခြင်း အကျိုးကျေးဇူးတွေ အနာဂတ်မှာ ခံစားကြရမှာ ဖြစ်ကြောင်း ဘာသာရေးကောင်းဆောင်နေရဲ့ ကြီးညာချက် ပါအချက်ကို UNICEF ရဲ့ကြီးညာချက်ထဲမှာ ကောင်းလို့ဖော်ပြထားပါတယ် နောက်ဆုံးအနေနဲ့ ကလေးငယ်များကယ်ဆယ်ရေး ဘာသာပေါင်းစုံအဖွဲ့ Interfaith for Children နဲ့ ယတနာမေတ္တာအဖွဲ့တွေကို ထောက်ခံကြောင်း ထပ်မံအတည်ပြုပြောကြားလိုက်ပြီး ကလေးငယ်များအခွင့်အရေးနဲ့ လူမျိုးဘာသာမတူညီသူတွေအကြား တိခန္ဓာလည်တဲ့လူမှုအတိုင်းအဝန်းဖြစ်ပေါ်လာရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့ UNICEF ရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်